တော်ရရှိမြခင်ဗျာပြီးခဲ့တဲ့နှစ်ပေါင်း450ဗမာပြည်အနေနဲ့အမောင်တွင်ကြာဆင်းသွားတဲ့နေရာမှာအယိုယွင်းဆုံးကတော့ပညာရေးနဲ့ကျန်းမာရေးကဏ္ဍဖြစ်ပါတယ်အဲ့ဒီကဏ္ဍနှစ်ခုစလုံးရဲ့အဆင့်တန်းဟာတိတိသာသာကြာဆင်းသွားတာပါအစိုးရခွင့်ပြုငွေဟာဝန်တန်းလစာပေးပြီးရင်ကျန်းလုပ်ငန်းတွေအတွက်မကြံတော့သလောက်ဖြစ်ခဲ့ပါတယ်ဖွံ့ဖြိုးဆဲနိုင်ငံတွေအနေနဲ့မှန်မှန်တိုးတက်နိုင်အောင်ပညာရေးကဏ္ဍမှာအ ਨੇ ဆုံးဘတ်ဂျက်ရဲ့20ရာခိုင်နှုန်းနဲ့GDP ရဲ့4ရာခိုင်နှုန်းသုံးဖို့လိုတယ်လို့နိုင်ငံတကာသဘောတူညီချက်တစ်ခုရှိပါတယ်။သမ္မတကြီးဦးသိန်းစိန်အစိုးရနောက်ဆုံးဘတ်ဂျက်မှာပညာရေးကဏ္ဍအတွက်ဘတ်ဂျက်ရဲ့5ရာခိုင်နှုန်းနဲ့ GDP ရဲ့1ရာခိုင်နှုန်းခွင့်ပြုခဲ့တော့သုံးသင့်ဒါရဲ့4ပုံတစ်ပုံပဲရှိပါတယ်။အဲ့ဒီရထားချက်ဟာအာဆီယံနဲ့အာရှတိုက်မှာသာမကကမ္ဘာပေါ်မှာအ ਨੇ ဆုံးနဲ့မှာပါပါတယ်။ဥပမာအနေနဲ့ဗမာပြည်ရဲ့အိန္ဒိယနိုင်ငံတွေရဲ့ပညာရေးအသုံးစရိတ်တွေကိုရှင်းကြည့်လိုက်ရင်အလုံးဟာဗမာပြည်နဲ့ပိုးပြီးတော့တုံးထားတာတွေ့ရမှာဖြစ်ပါတယ် GDP အရပညာရေးအသုံးစရိတ်ယာနှုန်းတွေကတော့မလေးရှားနိုင်ငံ6ရာခိုင်နှုန်းထိုင်းက 4.1 ရာခိုင်နှုန်းအင်ဒိုနီးရှား 3.5 ရာခိုင်နှုန်းဗီယက်နမ် 5.1 ရာခိုင်နှုန်းအရှေ့တီမော 7 ရာခိုင်နှုန်းနီပေါ 4.8 ရာခိုင်နှုန်းလာအို 3 ရာခိုင်နှုန်းဘင်္ဂလားဒေ့ရှ် 2.2 ရာခိုင်နှုန်းဖြစ်ပါတယ်အနည်းဆုံးဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့သူ့ပညာရေးအသုံးစရိတ်ဟာဗမာပြည်နဲ့နှစ်ဆရှိပါတယ်မြန်မာနိုင်ငံရဲ့ကျန်းမာရေးအသုံးစရိတ်ဟာလည်းပဲတော်တော်ကိုပဲနည်းပါတယ် GDP 1ရာခိုင်နှုန်းနဲ့ဘတ်ဂျက်3.38ရာခိုင်နှုန်းပဲရှိပါတယ်လက်ရှိအခြေအနေမှာလှုပ်ရှားတွေကအများကြီးပါဘာလှုပ်လို့ပတ်စံကကုန်ရဖို့ရှိတော့အဲ့ဒီအသုံးစရိတ်ငွေဘယ်ကရမလဲဘယ်လိုရနိုင်မလဲဆိုတာစဉ်းစားရဖို့ရှိပါတယ်ကျွန်တော်အမြင်ကတော့ဒီပြဿနာကိုစစ်မျက်နှာနှစ်ခုဖွင့်ပြီးရင်ဆိုင်ရမယ်ထင်ပါတယ်လုပ်ဖို့မလိုတဲ့လုပ်ငန်းတွေကိုရပ်ဆဲလိုက်ပြီးနည်းနည်းနဲ့ကျဲကျဲဝိုင်းလို့ရတဲ့လုပ်ငန်းတွေကိုအသားပေးပြီးတော့လုပ်ကြရဖို့လိုပါတယ်။ယောဂမဖြစ်ရင်အဲ့ဒီယောဂဖြစ်ဖို့အတွက်ကုံရမယ်ဇယိတ်တက်လာသွားမှာဖြစ်ပါတယ်။ဇယိတ်တက်လာရင်သာမကကလေးဆိုရင်ကြောင်းရက်မပြတ်တော့ဘဲလူကြီးဆိုရင်လည်းအလုပ်မပြတ်တော့ပါဘူး။ပြီးတော့မြန်မာနိုင်ငံမှာဘာယောဂပဲဖြစ်ဖြစ်ဆရာဝန်ကဆေးထိုးပေးလို့ရှိပါတယ်။အဲ့ဒါလို့ဆေးထိုးတဲ့အတွက်ကုံကြစေကပိုးပြီးတော့များတဲ့အပြင်စေတူအမသန်ရှင်းတဲ့အတွက် B ပိုး C ပိုး HIV တို့ကိုလည်းပဲအစ်စ်ရနိုင်ပါသေးတယ်။ပညာရေးကဏ္ဍမှာလည်းပိုက်ဆံပိုးမကုန်ပဲပိုးပြီးတော့ထိရောက်တဲ့သင်နည်းတွေသုံးနိုင်ပါတယ်။တန်းကိုចောင်းသား20ဆက်ပိုးပြီးတော့သင်နေရတဲ့အခါမှာသူတို့ရဲ့ဇပွဲကလထိုင်းကိုပြင်ပြီးတော့ဆင်လိုက်ရုံနဲ့ပုံမှုထိထိရောက်ရောက်သင်ကြားနိုင်ပါတယ်။ကြောက်သင်မုံတွေကိုသင်မောစီအမဲတုံးမဲ့အစားအစိမ့်အောင်တုတ်ခဲ့ရင်မျက်မှန်တက်ရတဲ့ကလေးတွေယော့သွားမှာဖြစ်ပါတယ်။လုပ်ငန်းပိုင်းကြမှာပိုးပြီးတော့အသေးစိတ်ဆွေးနွေးပါမယ်။ဒါပေမဲ့ဘလောက်ပဲခြွေတာခြွေတာငွေကတော့လိုအောင်မှဖြစ်ပါတယ်။ဝင်ငွေတိုးပေးဖို့တော့လိုအပ်ပါလိမ့်မယ်။ဝင်ငွေတိုးနည်းရေပုံရအဖြစ်၅မျိုးရှိနိုင်ပါတယ်။၁ဘတ်ဂျက်ခွင့်ပြုငွေတိုးပေးခြင်း၂တခြားအစိုးရဝင်ငွေမှခွဲဝေပေးခြင်း၃ဖောင်ဒေးရှင်းများကလည်းတာဝန်ယူခြင်း၄နိုင်ငံခြားအကူအညီယူခြင်းနဲ့၅ Athletic Library MagazineALMG ပြန်ကောက်ရေးလို့ဖြစ်ပါတယ်။ပညာရေးနဲ့ကျန်းမာရေးအတွက်လက်ရှိဘတ်ဂျက်ခွင့်ပြုငွေဟာနည်းလွန်းနေဆိုတာတော့ပြောပြပါပြီ။သမ္မတဦးသိန်းစိန်ခေတ်နောက်ပိုင်းမှာចောင်းသားတွေကပညာရေးမှာ GDP 400ခန့်နှုန်းနဲ့ဘတ်ဂျက်20ရာခိုင်နှုန်းအထိတိုးပေးဖို့တောင်းဆိုခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့လက်ရှိဘဏ္ဍာရေးအခြေအနေနဲ့လှုပ်ရှားတွေဒီလောက်များနေတဲ့အချိန်မှာပညာရေးနဲ့ကျန်းမာရေးကိုလေးစားတိုးပေးဖို့မလွယ်ဘူးထင်ပါတယ်။ကျွန်တော်အမြင်ကတော့အစိုးရသစ်ရဲ့တက်တန်းဒုတိယနဲ့တတိယနှစ်တွေမှာနှစ်ဆ GDP 2ရာခိုင်နှုန်းသုံးပြီးတော့စရုပ်ထားနဲ့ပင်စမနှစ်တွေမှာ GDP 3ရာခိုင်နှုန်းအထိတိုးပြီးတော့သုံးနိုင်မယ်ဆိုရင်လုပ်ငန်းတွေတော်တော်ကလေးပဲလုပ်နိုင်ပြီးအစိုးရအနေနဲ့လည်းပဲခုသာခံသာရှိလိမ့်မယ်လို့ထင်ပါတယ်။ကျန်းမာရေးကဏ္ဍမှာလည်းအလားတူပဲတိုးပေးဖို့ဖြစ်ပါတယ်။ဒုတိယဝင်ငွေတိုးနည်းအနေနဲ့အစိုးရကထီဖွင့်လို့ရတဲ့ဝင်ငွေကိုပညာရေးကျန်းမာရေးအတွက်မျှပြီးတော့သုံးဖို့ဖြစ်ပါတယ်။အဲ့ဒါလိုလှုပ်လိုက်ရင်ထီထိုးတဲ့လူကလည်းထီမပေါက်တောင်မှအလှလှုပ်တယ်လို့သဘောထားနိုင်မှာဖြစ်ပါတယ်။ထီရောင်းရငွေရဲ့60ရာခိုင်နှုန်းကိုစုအဖြစ်ပြန်ပေးပြီးကျန်20ရာခိုင်နှုန်းကိုအစိုးရကစရိတ်တဲ့အခွန်အဖြစ်ကောက်နိုင်ပါတယ်။ကျန်တဲ့20ရာခိုင်နှုန်းကိုပညာရေးနဲ့ကျန်းမာရေးအတွက်ခွဲဝေပေးရင်အလုံးနတ်လူသားလူခေါ်ကြမှာဖြစ်ပါတယ်။တတိယဝင်ငွေတိုးနည်းကတော့ဖောင်ဒေးရှင်းတွေကိုပညာရေးနဲ့ကျန်းမာရေးအတွက်စည်းရုံးဖို့ဖြစ်ပါတယ်။မြန်မာနိုင်ငံမှာအခုဖောင်ဒေးရှင်းထောင်ကဏ္ဍမရှိတော့ယာကဏ္ဍတော့ရှိနေပြီထင်ပါတယ်ဖောင်ဒေးရှင်းတွေအနေနဲ့ဒေသတစ်ခုကိုဖြစ်စေကျောင်းစေယုံစေပေကံအရေးအတွက်တစ်ခုအထိဖြစ်စေလိုအပ်တဲ့ပစ္စည်းကိုမပြတ်လှူသွားနိုင်မယ်ဆိုရင်အကျိုးသက်ရောက်မှုရှိနိုင်ပါတယ် ဇရုထဝင်ငွေတိုးနီးကတော့နိုင်ငံခြားအကူအညီဖြစ်ပါတယ်အထူးသဖြင့်ကိုစီကမရနိုင်တဲ့ပစ္စည်းနဲ့ပညာကိုအဓိကထားရင်ပိုးပြီးတော့အကျိုးဖြစ်ထွန်းနိုင်ပါတယ်နိုင်ငံခြားအဖွဲ့အစည်းတွေနဲ့ဆက်ဆံတဲ့နေရာမှာမယုတ်မလွန်ဆက်ဆံဖို့လည်းဖြစ်ပါတယ်တရောင်းစားလိုတောင်းတာမျိုးဟာသိခါကြပြီးအထင်သေးခံရမှာဖြစ်သလိုမာနာကြီးတခွဲသားနဲ့ဆက်ဆံရင်လည်းဘသူကမှကူညီခြင်းစိတ်ရှိမှာမဟုတ်ပါဘူးနောက်ပြဆုံးပြင်စမဝင်ငွေရတဲ့ဤကတော့ကျောင်းတွေကောလိပ်တွေတက္ကသိုလ်တွေမှာကျွန်တော်တို့ငငယ်တုန်းကကောက်တဲ့ ALMG ပြန်ပြီးတော့ကောက်ဖို့ဖြစ်ပါတယ် Athletic Library Magazine ကြီးဖြစ်ပါတယ်အဲ့ဒီကောက်ခံရငွေကိုအစိုးရကိုမသွင်းမဲဆရာကြီးဆရာမကြီးကဥက္ကဋ္ဌလုပ်ပြီးတော့ဆရာတွေနဲ့ကျောင်းသားတွေပါဝင်တဲ့အဖွဲ့ကကျောင်းမှာသုံးဖို့အတွက်စီမံခန့်ခွဲနိုင်ရင်ကျိုးနီစနစ်မရှိတဲ့ရမုံငွေတစ်ခုကိုရလာမှာဖြစ်ပါတယ်သောတာရှင်ပေါင်းကိုစိတ်နှပြချမ်းမှချမ်းသာကြပါစေ